မအေးအေးမှပြပြသွားတာပါရှင်ဒီကိုရိုနာဗိုင်းရပ်စ် COVID-19 တရုတ်ပြည်တွင်းမှာပြန့်နှံ့နေတာကိုမြန်မာပြည်ဘက်ကမရောက်လာတားဆီးနိုင်ဖို့အတွက်ဆိုပြီးတော့ယူနန်ပြည်နယ်ရွှေလီမြို့ကအာဏာပိုင်တွေကတလလောက်ပိတ်ထားခဲ့တဲ့ဒီတရုတ်မြန်မာနှစ်နိုင်ငံကြားမူဆယ်ကုန်သွယ်ရေးဂိတ်တွေကိုတော့မနေ့ဖေဖော်ဝါရီလ23ရက်နေ့ကပြန်ဖွင့်ပေးလိုက်ပါတယ်။ဒါပေမဲ့မြန်မာကုန်သည်တွေဘက်ကအခြေအနေစောင့်ကြည့်နေကြတာကြောင့်ကုန်သွယ်မှုကရာနှုန်းပြည့်ပြန်ပြီးတော့လည်ပတ်တဲ့အနေအထားကိုရောက်မလာသေးပါဘူး။ဒီနေ့မူဆယ်အခြေအနေကိုကုန်သည်တချို့ကိုမေးမြန်းပြီးတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်
။အခုလိုရွှေလီမြို့အတွင်းအသွားလာဒါစီပိတ်ပင်တာတွေဖြေလျှော့လိုက်တာဟာတရုတ်အစိုးရကကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ဖို့လမ်းနဲ့အများပိုင်းနေရာတွေကိုခိတပိတ်ကြောင်းဇန်နဝါရီ26ရက်ကြီးညာချက်ထုတ်ပြီးနောက်ပိုင်းပထမဆုံးခွင့်ပြုလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့ပုံမှန်အခြေအနေထိတော့မရောက်သေးဘူးလို့မူဆယ်နန်းခမ်းနေဆက်ကုံတွေစခန်းကကုံတွေတွေကခံမှန်းပါတယ်
။ဆိုရင်နေရာတော်တော်များများတော့လမ်းတွေရောင်းဝယ်မှုတွေပြန်ဖွင့်ပြီးနေတယ်ဗျာ။ပုံမှန်ပေါ့ဒီယောဂမဖြစ်ခင်အနေထားနဲ့ဆွဲရရင်တော့60ရာခိုင်နှုန်းတော့ရောင်းဝယ်ပြန်ဖြစ်လာပြီတော့။ကနေကျင်းတော့လာနေကြပါပြီ။ဘလို့ပေါ့အင်တာအားတိုင်းနဲ့တော့စိတ်မသွားကြရဘူး။
မူဆယ်နေဆက်စခန်းတတိဝလံကွန်စီတိုင်းဒူဥက္ကဋ္ဌဦးအောင်တော်ဦးပြောသွားတာဖြစ်ပါတယ်။အခုလိုပြန်ဖွင့်ပေးလိုက်ပေမဲ့လည်းနှစ်ဖက်အစိုးရပြည်သူ့ကျန်းမာရေးတောင်းရှိသူတွေကတော့တရားဝင်နေဆက်ဂိတ်တွေကနေဝင်ထွက်သွားလာသူတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိစစ်ဆေးမှတ်တမ်းယူရာရေးလုပ်နေစေဖြစ်ပါတယ်။မူဆယ်နန်းခမ်းကုံတဲ့အသိဝင်ဖြစ်သလိုမူဆယ်ဆံကုံတဲ့များအသိရဲ့ဒူဥက္ကဋ္ဌလည်းဖြစ်တဲ့ဦးမင်းသိန်းကလက်ရှိအခြေအနေကိုအခုလိုပြောပြပါတယ်။
အတော်တက်တာဖွင့်တယ်။ဒါကိုပြီးလက်လှုပ်ရှားတယ်။ဒါဘာမှမရလို့ကမာလေးရယ်။အခုဖြည်းဖြည်းကိုထောက်ပြီးဝင်နေပြီအလုံးလို့ပဲ။ဟိုအရင်ထိချုပ်ထားတာတွေဆိုဒါနဲ့ချုပ်ပေးလိုက်တယ်။နားနဲ့သိထားတာတို့လက်ကတခုနဲ့တခုမကူရတာတို့ဒါပေမဲ့အဝေးဆက်တွေမှာအစားတန်းတယ်။ကိုကြီးရတယ်ကိုကြီးဖြစ်ရတယ်အမှ
ဒီနေ့ဖေဖော်ဝါရီ24ရက်မှာမြန်မာဘက်ကစံနဲ့စကွဲကအစီ40၊တခွားမွေးအစီ120၊ဖရဲ130နဲ့ပဲဒီစိန်တွေတရုတ်ပြည်ဘက်တင်ပို့ခဲ့ပါတယ်။တကြားကားတွေကတော့မှောင်ခိုလမ်းကနေ15စီးလောက်ထွက်ပါတယ်။ရီထွက်ကုန်ကတော့တရုတ်ပြည်တွင်အခြေအနေတွေပြန်ဖြစ်လာမှတင်ပို့သွားဖို့ကုန်သွယ်ရေးကစံသားရှိပါတယ်။တရုတ်ဘက်ကတော့အင်ဆောက်ပစ္စည်းစားတောက်ကုန်နဲ့ဆေးဝါးတွေဒီနေ့ပြန်ဝင်လာပါတယ်။တရုတ်ပြည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အခြေအနေတွေကြောင့်စံနဲ့ရီထွက်ကုန်အပါဝင်ရာသီပေါ်တိနှံ့တွေခုဆွတ်တင်ပို့ရာရေးအရေးဆုံးမဟုတ်ကြဘို့မူဆယ်ကုန်စည်တိုင်တွေကဇန်နဝါရီ26ရက်မှာအသီးသီးသတင်းထုတ်ပြန်သတိပေးခဲ့ကြသလိုဖျဲဆိုင်ကင်ဧက1000လောက်ခုဆွတ်ချိန်ကြာမြင့်ခဲ့လို့ပျက်စီးမှုရှိခဲ့ကြောင်းစကိုင်းတိုင်းဖျက်သခွားစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းဥက္ကဋ္ဌဦးစိုးလွင်ကပြောပါရတယ်။2018-2019မှာနေဆက်ခိတ်ဒီကနေလေယာထွက်ကုန်ပစ္စည်းအမေရိကန်ဒေါ်လာတန်3200ကျော်တင်ပို့နိုင်ခဲ့ပါတယ်။နေဆက်ကုန်သွယ်ရေးကရရရီထွက်ကုန်ဝင်ငွေကတော့အမေရိကန်ဒေါ်လာတန်900ကျော်ရှိပါတယ်။မူဆယ်နေဆက်ကုန်သွယ်ရေးပမာဏဟာအခြားကုန်သွယ်ရေးစခန်းတွေနဲ့ရှင်ရင်အများဆုံးဖြစ်ပြီး2018-2019ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်း9000နီးပါးရှိပါတယ်။